အီရန်နိုင်ငံမှာပြီးခဲ့တဲ့နှစ်ရက်ကအမျိုးသမီးသတင်းတောက်3ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်တယ်လို့ဒေသဆိုင်ရာမီဒီယာတွေမှာတင်းနယ်လာနေကဖော်ပြကြပါတယ်။အဲ့ဒီအမျိုးသမီးသတင်းတောက်တွေဖြစ်ကြတဲ့မီလီကာဟာရှမီ၊စိုင်ဒတ်ရှာဖီ၊မနော့ဇာရီတို့ကိုအစိုးရစန့်ကျင်ရေးစန္ဒပြသမားတွေကိုဖမ်းဆီးချုပ်နှောင်ထားတဲ့အီဘင်အချင်းထောင်ကိုပို့လိုက်တယ်လို့အီရန်သတင်းသမားများတမကကိုကိုကာပြီတီမက်သတင်းစာမှာဖော်ပြလိုက်ပါတယ်။သူတို့အထက်ကစိုင်ဒက်ရှာဗီယာအလွတ်သတင်းတောင်နဲ့ဝိတုဆိုင်ဆရာမဖြစ်ပြီးမနော့ဇာရီကပြုပြင်ပြောင်းလဲဆိုင်ရာစာပေတွေကိုရေးသားထုတ်ဝေသူဖြစ်ပါတယ်။ကြံတူဖြစ်တဲ့ဟာရှမီကတော့ရှာဟာအမည်ရှိမီဒီယာမှာအလုပ်လုပ်နေသူဖြစ်ပါတယ်။သူတို့တို့ရဲ့နောက်ဆုံးအခြေအနေကိုတော့မသိရသေးပါဘူး။အီရန်နိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြပွဲတွေစတင်ဖြစ်ပွားကြတဲ့ကနေအခုချိန်အထိလေးလာတာကာလအတွင်းဖန်စီခံရတဲ့သတင်းသမားအရေတွေ့ဟာခံမှန်80လောက်ရှိသွားပြီဖြစ်ပါတယ်။ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့တဲ့မနစ်အော်တိုဘာလကုန်ပိုင်းကအီရန်သတင်းသမား300ကျော်စုပေါင်းလက်မှတ်ရေးထိုးပြီးအစိုးရအနေနဲ့မီဒီယာသမားတွေကိုဖန်စီတာနိုင်ငံသားအခွင့်အရေးချိုးပေါက်တာတွေကိုဝေဖန်ထားတဲ့ကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဒေသဆိုင်ရာမီဒီယာဖြစ်တဲ့တီမက်မှာဖော်ပြထားပါတယ်ခင်ဗျာ။